မင်္ဂလာပါရှင်ဗီယိုအမေရိကန်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့2014ခုနှစ်မေလ9ရက်ဗုဒ္ဓဟူးနေ့မနက်ပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်။လိုင်းဒိုမီတာ24 kHz 12123၊လိုင်းဒိုမီတာ32 kHz 9325၊လိုင်းဒိုမီတာ39 kHz 9525တို့ကနေဆက်ပြီးတော့နားဆင်ရမယ့်အစီအစဉ်တွေထဲမှာတော့ကမ္ဘာသတင်းတွေကမြန်မာပြည်အကြောင်းကောက်နှုတ်ချက်ကိုအရင်ဆုံးနားဆင်ကြရဖို့ရှိပြီးတိုက်ရိုက်လေလိုင်းဆွေးနွေးခဲ့မှာတော့
ဥပဒေတွေအပေါ်မှာနိုင်ငံရေးအရာတိုးထီးမှုလေးလောက်ပဲပေါ့ဗျာ။ဟိုနိုင်ငံရေးအရာအများကြီးဆောင်ရွက်နေုံလောက်လေးနဲ့ပဲဆောင်ရွက်သွားခဲ့တဲ့အခြေအနေမျိုးတွေရတယ်ကျွန်တော်တို့အခက်ကြုံပါပြီအများကြီး
။ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဥဖြိုမင်သိန်းပင်တိုင်ပါဝင်ဆွေးနွေးထားတဲ့လွှတ်တော်ရင်းမှာရေးဆွဲအသည့်ပြုနိုင်ဖို့ကြိုးပမ်းနေတဲ့မြမပညာရေးဆိုင်ရာတိုက်ရိုက်လေလံဆွေးနွေးခန်းနဲ့အတူ Put Your Money Where Your Mouth Is ဆိုတဲ့ American Style Indian 3မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလည်းလေ့လာနိုင်ကြပါရဲ့ရှင်။ဒီလိုအစီအစဉ်တွေကမှအခုအရင်ဆုံးကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းတွေကိုမူလစောင်းပါရှင်ရဲ့အာပေါ်မပြက်ကိုညာဝင်းအောင်ကကောက်နှုတ်စူးစီးပြီးတော့ကိုရန်နိုင်နဲ့အတူတင်ပြပေးပါမယ်ရှင်
။ Forbes Magazine မှာမြန်မာ Enters a Critical Transition ဆိုတဲ့ခေါင်းစဉ်နဲ့စောင်းပါရှင်ဘင်ဂျမင်ရှိုပတ်ရေးသားထားတာကတော့2015မှာကျင်းပမဲ့ရွေးကောက်ပွဲဟာအင်မတန်အရေးကြီးတဲ့အသွင်ကူးပြောင်းရေးကာလဖြစ်တယ်ဆိုတာအလုံးကလက်ခံထားတဲ့အကြောင်းပြည်သူအများရဲ့ဆန္ဒသဘောထားကတော့လက်ရှိအပြောင်းအလဲဟာနောက်ကျောင်းပြန်မလှည့်တော့သလောက်ဤပါအခြေအနေဖြစ်အောင်နိုင်ငံရေးအရအလျှော်ပေးမှုတွေရှိနေခဲ့တယ်လို့ဆိုထားပါတယ်။နိုင်ငံရေးပြည်ပြင်ပြောင်းလဲမှုတွေဆက်လုပ်နေတဲ့မြန်မာနိုင်ငံဟာအနည်းနဲ့အမြန်ဆိုသလို2015ရွေးကောက်ပွဲနောက်ပိုင်းမှာဒီမိုကရေစီနိုင်ငံဖြစ်လာဖို့ကိုနိုင်ငံသားတွေကမျှော်လင့်နေပါတယ်။နိုင်ငံသားယင်းဤမျိုးနံလူသူတွေကတော့ပြည်ပြင်ပြောင်းလဲရေးဘလောက်မြန်မြန်ဆန်ဆန်တေးကြမလဲဆိုတာကိုမျှော်လင့်နေကြတာပါ။တိုင်းသားတွေနဲ့တင်းမာမှုဆက်ရှိနေတာတွေတချက်တချက်ပေါ်လာတတ်တဲ့အကြမ်းဖက်မှုတွေကိုကြည်ပြီးလာမယ့်2015ရွေးကောက်ပွဲမှာဒေါန်ဆန်းစုကြည်သာသမရဖြစ်လာခဲ့ရင်ဒီလိုအလားတူပြဿနာတွေကိုရင်ဆိုင်ရအောင်မှာဖြစ်တယ်လို့ဆိုထားပါတယ်။ဒီနေရာမှာပိုအရေးကြီးတာကနိုင်ငံရေးမြင်ကွင်းနောက်ွယ်ကိုရောက်သွားကြတဲ့စစ်တပ်ထိတ်တန်းခေါင်းဆောင်တွေဟာသူတို့ရဲ့လုံခြုံရေးငွေကြေးအကျိုးစီးပွားတွေအတွက်ဆက်ပြီးစိုးရိမ်နေကြတာမို့သူတို့ကိုဘယ်လိုအကာအကွယ်တွေပေးမှာလဲဆိုတဲ့ပြဿနာကရှိနေပြန်ပါတယ်။နိုင်ငံရေးအရာဗိုလ်မျိုးတိုးတက်မှုတွေရှိလာတာနဲ့အမျှသူတို့အတွက်လည်းအကျိုးရှိမယ်ဆိုတဲ့အချက်ကိုစစ်တပ်ဘက်ကသာရှင်းရှင်းလင်းလင်းနားလည်နိုင်ခဲ့မယ်ဆိုရင်2015အလွန်မှာအပြောင်းလဲတွေပိုဖြစ်လာနိုင်လိမ့်မယ်လို့သောင်းမရှင်ကဆိုထားပါတယ်။အပြည့်စုံကိုတော့ www.gon စာမျက်နှာမှာတွားရောက်ဖတ်ရှုနိုင်ပါတယ်
။ China Myanmar pledge to enhance military ties တရုတ်မြန်မာစစ်တပ်တွေကြားဆက်ဆံရေးတိုးမြှင့်ဖို့ကတိပြုဆိုတဲ့ခေါင်းစဉ်နဲ့တရုတ်ဆင်ဟွာသတင်းအဒီတာအပေါ်မှာရေးထားတာကတော့ရုပ်ဖို့စစ်ကော်မရှင်ဒီမိုကရာဇူကွီလျန်ဟာမြန်မာလေတပ်ဦးစီးချုပ်ဗိုလ်ချုပ်ကြီးခင်အောင်မြင့်နဲ့အင်္ဂါနေ့ကတွေ့ဆုံပြီးနိုင်ငံစစ်တပ်တွေကြားပူးပေါင်းဆောင်ရွက်ရေးတိုးမြှင့်ဖို့ကတိပြုခဲ့ကြပါတယ်။ပြီးခဲ့တဲ့နှစ်တွေကစတင်ခဲ့တဲ့မြန်မာစစ်တပ်အရာရှိတွေကိုလေ့ကျင့်သင်ကြားပေးခဲ့သလိုမျိုးရှေ့ဆက်ပြီးလည်းအစစ်မြေနည်းပညာတွေမှာစစ်တပ်ချင်းအတူတကွပူးပေါင်းလေ့ကျင့်သွားဖို့ကိုတရုတ်ဖို့စစ်ကော်မရှင်ဒီမိုကရာကပြောကြားရေးထားပါတယ်။ကျွန်တော်တို့အနာဂတ်ကိုကြည့်ဖို့လိုပါတယ်တရုတ်နဲ့မြန်မာကြားမဟာဗျူဟာကျတဲ့ဆက်ဆံရေးတွေလက်တွေ့ကျကျပူးပေါင်းဆောင်ရွက်မှုတွေနဲ့ကိစ္စရဲ့အများစုမှာအခိုင်အမာလက်တွဲဆောင်ရွက်သွားတဲ့ကြောင်းဗိုလ်ချုပ်ကြီးစုကပြောပါတယ်နိုင်ငံဆက်ဆံရေးတိုးတက်ကောင်းမွန်ဖို့ဆိုရင်တရုတ်မြန်မာနယ်စပ်ဒေသတည်ငြိမ်ဖို့အတူတကွလှုပ်ဆောင်ဖို့လိုကြောင်းလည်းသူကဆိုပါတယ်ဗိုလ်ချုပ်ကြီးခင်အောင်မြင့်ကလည်းတရုတ်နိုင်ငံအနေနဲ့မြန်မာစစ်တပ်ကိုတောက်လျှောက်အကူအညီပေးခဲ့တဲ့အပေါ်ကျေးဇူးတင်ကြောင်းပြန်လည်ပြောဆိုလိုက်ပြီးတရုတ်နဲ့မြန်မာစစ်တပ်ချင်းချင်းစစ်မြစ်ဆက်ဆံရေးကိုတိုးမြစ်ဆောင်ရွက်သွားမယ်လို့ပြောကြားခဲ့တဲ့အကြောင်းရေးထားပါတယ်အပြည့်စုံကို peopledaily.com စာမျက်နှာမှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
မြန်မာ wake up to climate change ဆိုတဲ့ခေါင်းစဉ်နဲ့စာမရှင် Amateur Paris က IPS သတင်းမှာရေးထားတာကတော့မြန်မာနိုင်ငံဟာထင်းပြီးသွေးနဲ့စီးပွားအပြစ်တစ်တော့ခုန်လဲမှုတွေကြောင့်တစ်တော့ပြုံးနှိမ့်မှုမြင်မာခဲ့ရပြီးတိုင်းပြည်ရဲ့ဆိုးရွားတဲ့ရာသီဥတုအပြောင်းလဲတွေနဲ့ရင်ဆိုင်နေရတာကိုလက်ရှိတွေ့ရမှာဖြစ်တယ်လို့ဆိုထားပါတယ်မြန်မာနိုင်ငံဟာရာသီဥတုပြုပြင်ပြောင်းလဲရေးထိန်းသိမ်းရမှာအားနေပြီးနိုင်ငံပေါင်း156နိုင်ငံမှာ169အဆင့်မှာရှိနေတယ်လို့ Global Adaptation Institute ရဲ့စစ်တမ်းမှာဖော်ပြထားပါတယ်။ရာသီဥတုပေါက်ပြန်မှုကြောင့်2008ခုနဲ့2013ငါးနှစ်တာကာလအတွင်းပြည်သူတန်း60မှာလူတသိန်းခွဲနီးပါးသေဆုံးခဲ့ရပြီးလူနှစ်သန်းခွဲနီးပါးဝေဒနာခံစားခဲ့ရတယ်လို့ဆိုထားပါတယ်။အပြည့်စုံကိုတော့ www.ipsnew.net မှာတွားရောက်ဖတ်ရှုနိုင်ပါတယ်ခင်ဗျာ။
ကိုညာဝင်းအောင်ကောက်နှုတ်စူးစီးတင်ပြခဲ့တဲ့ကမ္ဘာသတင်းတွေကမြန်မာပြည်အကြောင်းကိုနားဆင်ခဲ့ကြရပြီးတဲ့နောက်အခုဆက်လက်နားဆင်လေ့လာကြရမယ် Put Your Money Where The Mouth Is ဆိုတဲ့ American Style Indian 3 အင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လှလှတန်းကစီစဉ်ပို့ချထားပါတယ်ရှင်
ီကနေ့မနေ့တင်ပြမယ့် idiom အသုံးကတော့
put your money where the mouth is
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက p u t put ထဲပါထားပါ y o u r your သင် e m o n e y money ငွေ w h e r e ဝဲကနေရာ t h e the m o u t h mouth ကပါစား is is ကရှိတာဖြစ်တာလို့လုံးောက်ဒီပဲရပါတယ်စကပိုက်ခွန်ရဲ့ဓာတ်ရိုက်ဒီပဲကတော့ငွေကိုပါစက်မှာထဲ့ပါထားပါလို့ဆိုလိုတာဖြစ်ပါတယ်ဒီအသုံးဆင့်သက်လာတာကတော့ဖဲပိုင်းကလို့ဆိုပါတယ်ဖဲပိုင်းမှာလောင်းကြီးထဲတာကို put your money လို့ဆိုကြပါတယ် where your mouth is ကတော့ဒီနေရာမှာတင်စားပြီးပြောထားတာပါဆိုလိုတာကတော့ပါစက်ကပဲအပြောကြီးမဟုတ်ပဲပြောတဲ့အတိုင်းလက်တွေ့လုပ်ပြဖို့ကြွားနေအာနေလို့မဖြစ်ပဲတကယ်လို့ပြဆိုတဲ့အဓိပ္ပာယ်ပါဒါကြောင့် put your money where your mouth is ရဲ့ idiom အဓိပ္ပာယ်ကတော့လေးလုံးမထွားနဲ့တကယ်လက်တွေ့လို့ပြဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Rowe ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် You've been telling me you'll stop drinking put your money where your mouth is and do it don't just keep promising
ခင်ဗျားကအရက်ဖြတ်မယ်လို့ပြောပြောနေတယ်ခင်ဗျားပြောတဲ့အတိုင်းလက်တွေလုတ်ပြဂရိတွေကြီးပဲပေးမနေနဲ့ဗျာလို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် You've been telling me you'll stop drinking put your money where your mouth is and do it don't just keep promising
ပစကပဲပြောမနေနဲ့လက်တွေလုတ်ပြလို့ဆိုရင်ဘယ်လိုပြောမလဲ
put your money where your mouth is
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
် American style မနက်ခင်းအင်္ဂလိပ်သင်ခန်းစာတွေကိုဒေါ်လာလာတန်စီစဉ်ပို့ချပေးနေတာဖြစ်ပါတယ်ရှင်အခုလိုအင်္ဂလိပ်သင်ခန်းစာအတူတွေကိုပုံမှန်မနက်ခင်းတိုင်းနားဆင်နိုင်တယ်လို့တနင်္ဂနွေနေ့မနက်ခင်းမှာတော့အင်္ဂလိပ်သင်ခန်းစာအစီအကိုလေ့လာနားဆင်နိုင်ကြပါတယ်ရှင်အခုဆက်ပြီးတော့နားဆင်ရမယ့်ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုတော့ကိုအောင်လွင်ဦးကအစီအစဉ်ထုတ်လွှင့်ပေးထားပါတယ်ရှင်
တော်ရရှိမြတ်မြမနိုင်ငံလွတ်တော်မှာရေးဆွဲတည်ပြဖို့ကြိုးပမ်းနေတဲ့အမျိုးသားပညာရေးဥပဒေကနေကျောင်းသူကျောင်းသားတွေရဲ့အခွင့်အရေးတွေပိုရလာမယ်ပညာရေးစနစ်တွေပုံမှုပြီးလွတ်လပ်ခင်မီလာနိုင်သလားဆိုတာကိုကျွန်တော်တို့ဆွေးနွေးသွားကြမှာဖြစ်ပါတယ်ဆွေးနွေးပွဲမှာတော့ပင်တိုင်အဖြစ်ဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီရဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဖြိုးမင်းသိန်းနောက်တစ်ခါပညာရေးပြည်ရင်ပြောင်းလဲမှုကွန်ရက်မှာပါဝင်လှုပ်ရှားနေကြတဲ့သူတွေကိုလည်းကျွန်တော်တို့ဖိတ်ကြားထားပါတယ်တခါအစိမ့်မြင့်ပညာဦးစီးဌာနတာဝန်ရှိသူတချို့ကိုလည်းကျွန်တော်တို့ဖိတ်ကြားထားရမယ်ဆက်သွယ်မှုအခက်အခဲတချို့ရှိနေတဲ့အတွက်အဆင်ပြေဖို့ကတော့တိတ်တော့မသေးကြပါဘူးဒီပထမဆုံးအနေနဲ့ကတော့ကျွန်တော်တို့ဆွေးနွေးချင်တာကတော့အမျိုးသားပညာရေးဥပဒေမူကြမ်းအခုဆိုရင်ပြည်သူ့လွှတ်တော်ထဲမှာအတည်ပြုထားပြီးဖြစ်ပြီးဆိုတော့ဟိုနောက်ထပ်အတည်ပြုသွားဖို့ကလည်းတဝက်လောက်ထေချာတဲ့အခြေအနေလို့ပြောရလိမ့်မယ်ထင်ပါတယ်ဒါပေမဲ့ဒီပညာရေးလောကသက်ဆိုင်သူတွေရဲ့ဒီတင်ပြချက်တွေတို့အမြင်တွေတို့ကြေကြေပြန့်ပြန့်မပါဘူးဆိုပြီးကန့်ကွက်တာတွေလည်းကြားနေရပါတယ်ဆိုတော့ဒီဥပဒေပေါ်လွတ်တော်ထဲမှာရေဝူးရဘလို့သဘောထားလဲဆိုတော့ကျွန်တော်အရင်သိချင်ပါတယ်တည်ပြုတ်လိုက်တဲ့ဥပဒေအပေါ်မှာရောဥပြုံမင်းသိန်းတို့အနေနဲ့ရေဝူးရအဖြစ်ဟိုလက်ခံနိုင်ပွဲရှိရလို့ယူဆလား
အဲကျွန်တော်အနေနဲ့ကတော့မတူညီတဲ့ကိစ္စရပ်တွေကိုပေါင်းဆက်ပြီးဆောင်ရွက်ရတဲ့အခက်အခဲတစ်ခုရှိတယ်ဒီဥပဒေကရခင်လုံးကပေါ့နော်ကျွန်တော်တိုင်းပြည်မှာရှိခဲ့တဲ့ပညာရေးဥပဒေတွေထက်စာရင်တော့ကောင်းတယ်ဒါပေမဲ့ပညာရေးဥပဒေဆိုတာကယူဆချက်အမျိုးမျိုးရှိပါတယ်အဲ့ဒါပညာရေးစနစ်ကိုပြုပြင်ပြောင်းလဲခြင်းနဲ့ပုံတံတန်းတွေကအမျိုးမျိုးရှိတတ်ကြပါတယ်။ဒါဆိုတွေးခေါ်မှုတွေစဉ်းစားမှုတွေရတယ်မတူပါဘူး။နိုင်ငံတစ်နိုင်ငံနဲ့တစ်နိုင်ငံမှာလည်းဆောင်ရွက်နေတဲ့ပညာရေးစနစ်ပြုပြင်ပြောင်းလဲမှုပုံတံတန်းတွေကလည်းမတူပါဘူး။အဲဒီပုံမှာတချို့ကလည်းဒီအခြေတိုင်းရဲ့ပြုပြင်ပြောင်းလဲနေတဲ့ပုံတံတန်းတွေကိုကြိုက်တယ်တချို့ကအနောက်ပုံတံတန်းမျိုးကိုလှုပ်ချင်တယ်အချို့ကလည်းအာဆီယံနိုင်ငံတချို့ရဲ့လှုပ်နေတဲ့ပုံတံတန်းတွေကိုလှုပ်ချင်တယ်။ဒီမတူကွဲပြားမှုပြဿနာရဲ့တည်နေတာတော်တော်များများအဲဒီဥပဒေကကျွန်တော်တို့ကျင်းနောက်လောက်တဲ့ဥပဒေမျိုးတော့မဟုတ်ဘူးဒါပေမဲ့ဒီဥပဒေကရခင်ကျွန်တော်တို့တိုင်းပြည်ရဲ့တပါတီအာဏာရှင်စနစ်အောက်ကဥပဒေမျိုးတက်တော့ကောင်းမွန်တဲ့လွတ်လပ်ခွင့်အတိုင်းအတာတချို့အထိရှိလာတယ်ဒီအခမဲ့ပညာသင်ကြားရေးကိစ္စရပ်လို့အခြေအနေမျိုးဒီတက္ကသိုလ်ကျောင်းတွေရဲ့လွတ်လပ်စွာထူထောင်ရပ်တည်နိုင်မှုအခြေအနေမျိုးတွေကိုတော့အမျိုးသားပညာရေးဥပဒေမှာမူအားဖြင့်ပေးလာပါတယ်အမျိုးသားပညာရေးဥပဒေဟာပညာရေးဥပဒေတွေအားလုံးကိုအပေါ်ကခြုံနှားတဲ့အမှုရဖြစ်ပါတယ်
ဒီဥပဒေချမ်းပေါ်မှာဒီပညာရေးလောကလူတွေရဲ့အမြင်ကိုလည်းပဲနားထောင်ကြည့်ရအောင်ပါဒီပညာရေးပြည်ပြောင်းလဲမှုကိုရဲမှာပါဝင်နေတဲ့ဒီဆရာများတက်မကကဆရာဦးတန်းထက်အောင်ဆွေးနွေးပေးပါအခုလက်ရှိပြည်သူ့လွတ်တော်မှာအတီးပြုလိုက်တဲ့ဥပဒေအပေါ်မှာဆရာဦးတန်းထက်အောင်တို့ရဲ့သဘောထားအမြင်ပြောပါခင်ဗျာ
အဲကျွန်တော်တို့ရဲ့သဘောထားအမြင်ရောဗျာကျွန်တော်တို့ဟိုသတင်းစာရှင်းလင်းပွဲလဲကျွန်တော်တို့ဟိုလုပ်ခဲ့ပါဒီ29ရက်3လ2014မှာပေါ့နော်အဲပြောရမယ်ဆိုလို့ရှင်တော့အဓိကတော့သူက centralization နေရှိနေတယ်အရှိနေတော့ရှိနေတာဘာအချက်တွေတွေ့နေရလဲဆိုလို့ရှင်သူတို့ရဲ့ဥစ္စာမှာအစိုးရရဲ့ဒီသတင်းစာမှာပြောနေတဲ့အချက်လက်တွေသတင်းစာမှာဆိုလို့ရှင်ကျေးမုံနဲ့မြမအလင်းပေါ့နော်မြမအလင်းမှာပြောနေတဲ့အချက်ဒီမှာသူကပညာရေးမူဆိုတဲ့ဥစ္စာမှာမူဆိုတဲ့ဥစ္စာမှာတော့သူကဘာလဲဆိုလို့ရှင်ပုံမှန်ကွဲပေါ့နော်ပုံမှန်လေးပုံမှန်ကွဲဇာကွဲမှာလွတ်လပ်စွာယက်တည်သောကိုပိုင်စီမံခန့်ခွဲရှိသည့်တက္ကသိုလ်များအဖြစ်ယက်တည်ခြင်းဆိုတဲ့မူတွေ့ရပေမဲ့ဒါပေမဲ့အခန်း30ပညာရေးစီမံခန့်ခွဲမှုပေါ့နော်အဲ့ထဲမှာပုံမှန်60ပိုက်ခွဲကမှာကြတော့ဘာပါလဲဆိုတော့အမျိုးသားပညာရေးကောင်စီကိုဖွဲ့စည်းရမယ်အဲ့အမျိုးသားပညာရေးကောင်စီကတင့်လျော်တဲ့ပုံကူများပါဝင်မယ်လို့ပြောတယ်အဲနောက်ပြီးတော့ခါခွဲမှာဘာပြောလဲဆိုတော့အခါအားလျာဆိုတာပြည်စင်ဖွဲ့စည်းမယ်ဆိုတာပါတယ်အဲ့တော့ပညာရေးကိုသူကရှေ့မှာစူထားတဲ့အစိုးရကြတော့လွတ်လပ်စွာယက်တည်တဲ့တက္ကသိုလ်ကောလိပ်တွေလို့ပြောနေပေမဲ့နောက်မှာစီမံခန့်ခွဲမှုအပိုင်းမှာဆိုလို့ရှိရင်ပညာရေးကောင်စီကချုပ်ကင်မှုမယ်ဆိုတဲ့သဘောထားမျိုးကိုတွေ့နေရတယ်ဒါအပြင်ဒီ61ပုံမှန်61မှာဆိုလို့ရှိရင်အစိုးရပညာဒီပညာပေါင်းစပ်ညှိနှိုင်းရေးကော်မတီဆိုတဲ့ဥစ္စာကိုထပ်ဖွဲ့အောင်မယ်ပြောတယ်။အဲ့ဒါကတော့အမျိုးသားပညာရေးကောင်စီရဲ့ဟိုဥစ္စာပေါ်ကြီးကြပ်မှုနဲ့ဒီအစိုးရပညာပေါင်းစပ်ညှိနှိုင်းရေးကော်မတီကိုဖွဲ့မယ်လို့ပြောတယ်။ဒါကလည်းဟိုကျွန်တော်တို့လည်းဒီဟိုပေါ့တက္ကသိုလ်များဘိုးကောင်စီကိုသူကနာမည်ပြောင်းပြီးဖွဲ့လိုက်တဲ့ဥစ္စာအဖွဲ့ပဲဖြစ်တယ်။အမှန်တော့အခုအချိန်မှာပြောရမယ်ဆိုအစညပေါ့အစညကိုသူကနာမည်ပြောင်းပြီးတော့မှသူတို့တက္ကသိုလ်များဘိုးကောင်စီဆိုတဲ့ဥစ္စာကိုတော့ကျွန်တော်တို့ဆရာများသမဂ္ဂရောကျွန်တော်တို့ကတော့သဘောမတူတဲ့အတွက်ကြောင့်ကျွန်တော်တို့2013ဒီ12လပိုင်းလောက်ကလေးအတိုင်းအဲကျွန်တော်တို့ကဒီဥစ္စာကိုဟိုဥစ္စာကန့်ကွက်ချက်လုပ်ထားခဲ့ပြီဖြစ်တယ
်
အခုလဲထပ်ပြီးတော့မှအစိုးရပညာပေါင်းစပ်ညှိနှိုင်းရေးကော်မတီဆိုပြီးတော့ထပ်ပြီးတော့မှလုပ်ပြန်တယ်အဲဒီဥစ္စာတွေအားလုံးဟာဘာလဲဆိုလို့ရှိရင် centralization ကိုပဲဥတည်နေတယ
်ရင်တော့ဟာနဲ့မတိမ်မရင်ဖြစ်နေတာပေါ့နော
်မတူအတူတူပဲအဲ့ဒါသတင်းစာကနေမှပြောတာပေါ့ဗျာအဓိကပြောတာဘာအောင်ဆိုလို့ရှိရင်သတင်းစာမှာဖော်ပြတဲ့ဥစ္စာကစွတ်တော်မှာဆွေးနွေးနေတဲ့ဥစ္စာနဲ့မတူဘူးပုံမှန်တွေရတဲ့ဟိုဘက်ကလွဲနေတာမျိုးရှိတယ
်ဟုတ်ကဲ့
ဆရာရှင်းရပြောရလို့ရှင်စွတ်တော်မှာတကယ်လို့အခုဆွေးနွေးနေတဲ့ဥစ္စာကိုကျွန်တော်ကတော့ကျေကျေပြန့်ပြန့်ဖြစ်နေတယ်ဆိုလို့သတင်းစာမှာထပ်ပြီးတော့ကြေညာပေးပါကျွန်တော်တို့အရင်တော့ပြောထားတဲ့ဥစ္စာကအစိုးရရဲ့ဥစ္စာဆိုပွင့်ဝင်နေနေဖြစ်စေခြင်းနဲ့မလိမ့်စေခြင်းဘူးကြာ
ဟုတ်ကဲ့ဆရာနောက်တစ်ခုကအခုစောစောဆရာပြောသွားတယ်လို့ဒီကျောင်းသားကိစ္စတွေပါလေပါတယ်ဆိုတော့ကျွန်တော်ဒီဗမာနိုင်ငံလုံးဆရာကျောင်းသားများတမကထွေထွေရင်မှုမဖြူဖြူအောင်လည်းရှိနေပါတယ်ဆွေးနွေးပွဲမှာဆိုတော့မဖြူဖြူအောင်လို့ဘက်ကဒီအခုလက်ရှိဥပဒေမူကျမ်းအပေါ်မှာအဓိကကိုလက်မခံနိုင်ပဲဖြစ်နေရတဲ့အချက်တွေပါတယ်လေခင်ဗျာ
ကျွန်တော်တို့ဒီလက်ရှိပေါ့နော်ဒီပြည်သူ့လွတ်တော်ရဲ့ပြည်သူ့လွတ်တော်ကတော့အတည်ပြုပြီးသွားပါပြီအဲဒီပြည်သူ့လွတ်တော်ကအတည်ပြုထားတဲ့ပညာရေးဥပဒေမူကျမ်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီလှုပ်ရှားမှုတွေပေါ့ဆက်ညင်ကကတ်တက်လှုပ်ရှားမှုတွေလောက်ခဲ့ပြီးပါပြီနောက်ပြီးတော့ကျွန်တော်တို့ဒီကြေညာချက်လည်းကျွန်တော်တို့တက်တူပေါင်းစုံနှိမ့်နှောင်းဆွေးနွေးပွဲကနေပြီးတော့ကြေညာချက်လည်းထုတ်ထားရပေါ့နော်လက်ရှိကျွန်တော်တို့မကျင်နေရကျွန်တော်တို့အဓိကပေါ့နော်ကျွန်တော်တို့လက်မခံနိုင်ရတဲ့အဓိကအကြောင်းအရာတော့ခုနဆရာလည်းပြောသွားပါတယ်အမျိုးသားပညာရေးကောင်စီဆိုတဲ့ကိစ္စပေါ့အဲ့တော့အမျိုးသားပညာရေးကောင်စီမှာအဓိကအဖြစ်ဥက္ကဋ္ဌကဒုသမရပါမယ်နောက်ဝန်ကြီးဌာနအတီးတရာဝန်ကြီးတွေအားလုံးပါမယ်နောက်ပြီးတော့တင့်လျော်သောအခြားတင့်လျော်သောပုဂ္ဂိုလ်များဆိုပြီးတိကျစွာဖော်ပြမထားဘဲနဲ့ဒီလူတွေနဲ့ဖွဲ့စည်းမယ်ဆိုတော့အဲ့ဒီအပြင်ပေါ့ဒါအမျိုးသားပညာရေးကောင်စီဆိုတဲ့ခေါင်းစဉ်တက်ထားတဲ့ဟိုကောင်စီဟိုဟိုချုပ်ကိုင်မှုခေါင်းစဉ်တက်ထားတဲ့အရာတစ်ခုပေါ့အဲ့ဒီအပြင်ကိုဆက်ပြီးတော့ဝန်ကြီးဌာနတွေရဲ့လက်အောက်မှာယခုအနေထားတိုင်းမဲ့ဆက်ပြီးတော့ချုပ်ကန်လွှမ်းမှုကိုကြိုးပမ်းတာလည်းရှိသေးတယ်ဆိုတော့ဒီလက်ရှိကျွန်တော်တို့ဝန်ကြီးဌာနတွေအောက်မှာအကြောင်းတက္ကသိုလ်အတီးတရာရှိနေတာမပြောင်းလဲဘူးအဲ့ဒီတိုင်းမဲ့ဆက်ရှိအောင်မယ်အဲ့ဒီအပြင်မှာထပ်ပြီးတော့မြို့သားပညာရေးကောင်စီနဲ့လည်းထပ်ပြီးတော့ချုပ်ကန်ထားအောင်မယ်ဆိုတဲ့ပုံစံပေါ်နေတယ်ဆိုတော့ကျွန်တော်တို့ကအဲ့ဒီအချက်ကိုအဓိကကျွန်တော်တို့အနေနဲ့လက်မခံနိုင်ပါဘူးနောက်နံပါတ်2နောက်တစ်ချက်ကကြတော့ဒီကျွန်တော်တို့မိခင်ဘာသာစကားပေါ့နော်မိခင်ဘာသာစကားအခြေပြုရဲ့ဘာသာစကား၃မျိုးစနစ်ကိုကျွန်တော်တို့ NNER ကလုပ်တဲ့ဟိုနိုင်ငံဆိုင်ရာညှိနှိုင်းခံမှာပေါ့နော်ကျွန်တော်တို့အားလုံးဝိုင်းပြီးသဘောတူညီထားရတဲ့ရှိတယ်ပြည်သူလူထုကတောင်းဆိုလာတယ်ဒါလူနည်းစုဘာတိုင်းသားဘာသာစကားတွေအတွက်ကျွန်တော်တို့တောင်းဆိုလာရှိတယ်ဆိုတော့အဲ့ဒီဟာကိုလည်းဆက်ပြီးတော့မျက်ွယ်ပြုထားတဲ့ဖြစ်တယ်။နောက်ပြီးတော့ကျမတို့အဓိကကျမတို့နဲ့ဓာတ်ရိုက်တက်ဆိုင်တာအကြောင်းသားတမကရည်နဲ့ပတ်သက်တာပေါ့နော်။ဆိုတော့ကျမတို့ဆိုလိုတာအကြောင်းသားတမကရည်မဟုတ်ပါဘူး။တခြားဒီအဖွဲ့အစည်းအကြောင်းသားအဖွဲ့အစည်းတွေရှိအောင်မယ်ပေါ့နော်။ဆိုတော့အဲ့အကြောင်းသားအဖွဲ့အစည်းတွေဖွဲ့စည်းမှုအပေါ်မှာပေါ့နော်။ဒါကအဓိကကျမတို့ခေါ်မာသားလုံးလို့ခေါ်မှာပေါ့။ဒါကအဓိကဥပဒေဖြစ်တဲ့အတွက်ကြောင့်မလို့ဒီမှာဟိုလွတ်လပ်စွာအကြောင်းသားတမကရည်ဖွဲ့စည်းအကြောင်းသားအဖွဲ့အစည်းတွေဖွဲ့စည်းပိုင်ခွင့်ရှိရမယ်ဆိုတာမျိုးကိုဒီဥပဒေမှာအကြောင်းသားတွေအတွက်ကာကွယ်ပေးထားတာမျိုးအကြောင်းသားတွေအတွက်ဖြည့်ဆည်းပေးထားတာမျိုးတွေမရှိပါဘူး။ဆိုတော့ကျမတို့ကဒီကိစ္စတွေနဲ့ပတ်သက်ပြီးတော့ဆက်ပြီးတော့ကန့်ကွက်အောင်မှာပါရှင
့်။ဟုတ်ကဲ့။ဟိုဦးဖြိုးမင်းသိန်းကိုကျွန်တော်ပြန်မေးချင်ပါတယ်။စောစောကပြောသွားတယ်လို့ပေါ့နော်။ဒီအမျိုးသားပညာရေးကောင်စီဆိုပြီးတော့ဘိုးဝါချုပ်ကိုင်မယ်လို့အများအမြင်နေတဲ့ ကိစ္စတွေနောက်တစ်ခါဆက်စွားဒီတိုင်းရင်းဘာသာစကားတို့မိခင်ဘာသာစကားတို့သင်ချောက်ကိစ္စတွေကိုဒီဥပဒေကျမ်းဆွဲနေရမှာဟိုထည့်ပြီးစဉ်းစားကြရတယ်မရှိဘူးလားခင်ဗျာ
ဟာကျွန်တော်တို့စဉ်းစားခဲ့ပါတယ်ကျွန်တော်တို့ဒီမူကျမ်းကိုစပြီးပေါ့နော်ပညာရေးညစ်တင်မှုကော်မတီမှာဆွေးနွေးစဉ်ကာလာတုန်းကတိုင်းဒေသကြီးတွေကပါဟိုဝင်ပြီးထိချုပ်ဖို့စူးစမ်းတဲ့အခြေအနေမျိုးတွေရှိပါတယ်အဲဒါပေမဲ့ကျွန်တော်တို့ကဒီအခြေအနေပေါ်မှာထင်းချုပ်ဆုတ်ဖက်တယ်ဆိုတဲ့အခြေအနေမျိုးမဟုတ်ပဲလွတ်လပ်မှုကိုပေးဖို့ ਨੇ တစ်ဖက်ကအမျိုးသားပြည်နယ်ကွန်ဖက်ဒရေးတီဆိုတဲ့အခြေအနေပေါ်မှာဟိုသဘောထားရှိပါတယ်အဲဒါပေမဲ့ဒီအခြေအနေကိုလွတ်လပ်စွာဆောင်ရွက်နိုင်တဲ့အခွင့်အလမ်းရနိုင်ဖို့အတွက်တော့ဟိုအကြောင်းတွေကိုပေးရမယ်ထင်းကြီးတဲ့အခြေအနေကိုတော့အမျိုးသားပညာရေးကောင်စီကနေဂိုင်းတွေထားရမယ်ဆိုတဲ့သဘောထားပေါ်မှာတော့ကျွန်တော်တို့ရှိပါတယ်အကြောင်းမူဒီလွတ်လပ်ခွင့်ရမှန်နိုင်ဖို့ဆိုတဲ့အခြေအနေကိုဟိုကျွန်တော်တို့ဟိုစောင့်ကြည့်ချင်ကြတယ်ဒါပေမဲ့တော့လေဥပဒေတိုင်းအပေါ်မှာဟိုထိန်းချုပ်ရမယ်ကန့်သတ်ရမယ်ဟိုမြို့ကြီးဌာနကင်ထားရမယ်ဆိုတဲ့စုပ်ကင်ထားတဲ့သူတွေကလည်းရှိပါတယ
်ဟုတ်ကဲ့
ဆက်မှာကလည်းလွတ်လပ်ခွင့်နဲ့ဥပဒေအရာကပေါ်ရမယ်ဆိုတဲ့ကျင်းနေလို့ရှိပါတယ်ကျွန်တော်ကိုယ်တိုင်ចောင်းသားကောင်းဆောင်ဘွားကလာတာပါဟိုကျွန်တော်ကဗမာနိုင်ငံလုံးဆိုင်ရာចောင်းသားသမဂ္ဂမှာဟိုအတူမှုထီတာဝန်ထမ်းဆောင်ပေးပို့ပါတယ်ဒီကားနဲ့ပဲကျွန်တော်အချင်းတောင်တန်းမှာ15နှစ်လောက်နေခဲ့တာပါចောင်းသားသမဂ္ဂအတည်နိုင်ခွင့်ဆိုတာဒါကျွန်တော်ရင်ထဲမှာအများအားရှိနေတဲ့အရှိတစ်ခုပါအ
ဲ
ဒါပေမဲ့အမျိုးသားပညာရေးဥပဒေဒီတက္ကသိုလ်ပညာရေးပေါ့ဗျာအစိမ့်ပညာဥပဒေတို့အခြေခံပညာဥပဒေတို့တွေကိုစောင့်ရွက်တဲ့နေရာမှာចောင်းသားတွေရဲ့အခန်းကဏ္ဍပါဝင်ဆောင်ရွက်မယ်ဆိုတဲ့အခြေအနေမျိုးတွေအထိကျွန်တော်တို့ဆိုဆွေးနွေးညှိနှိုင်းထားတဲ့အခြေအနေတွေလည်းရှိပါတယ်ပညာရေးမြင့်တင်မှုကော်မတီနဲ့လည်းကျွန်တော်တို့ဆောင်ရွက်နေပါတယ်အဲတခါတလေမှကြတော့ကျွန်တော်တို့လွတ်တော်တွင်မှာပို့ပါတချို့ဟိုဥပဒေတွေအပေါ်မှာနိုင်ငံရေးအရာတိုးထီးမှုလေးလောက်ပဲပေါ့ဗျာဟိုနိုင်ငံရေးအရာအများကြီးဆောင်ရွက်ရုံလောက်လေးနဲ့ပဲဆောင်ရွက်သွားခဲ့တဲ့အခြေအနေမျိုးတွေကလည်းကျွန်တော်တို့အခက်ကြုံပါပြီးအများကြီးရှိပါတယ
်နောက်တစ်ခုကကျွန်တော်နောက်တပိုင်းစဉ်းစားကျင်တာတော့ဟိုကိုပြောမင်းသိန်းလည်းပြောသွားတယ်ဒီဥပဒေကပြည့်ပြည့်စုံတဲ့ဥပဒေတရားတော့မဟုတ်ဘူး။ဂျန်တဲ့လူတွေကလည်းဟိုလက်မခံနိုင်တဲ့အပိုင်းတွေရှိနေတယ်ဆိုတော့ပညာရေးမှာခင်မီတိုးတက်လာဖို့အကြောင်းသားတွေအခွင့်အရေးကိုလည်းအကာအကွယ်ပေးနိုင်မှုအခုဒီဥပဒေချမ်းမှာအဓိကမပြင်းမဖြစ်ပြင်ရမယ်နေရာတွေဆိုရင်ဘယ်အပိုင်းတွေဖြစ်မယ်လို့မြင်လဲဆိုတော့လည်းကျွန်တော်ဆွေးနွေးချင်ပါတယ်။ပထမဆုံးတော့ဒီဆရာဦးတန်းထက်အောင်အချင်းယုံဆွေးနွေးပေးပါ
။ဘယ်နေရာလဲဆိုလို့ရှိရင်တော့ကျွန်တော်တို့ကတော့ဟိုရင်တော့အခြေတောင်အရှာမှာထိတ်တန်းနိုင်ငံပညာရေးထိတ်တန်းနိုင်ငံဖြစ်ခဲ့ပေမဲ့ဒါလို့ဘိုးချုပ်ကင်မှုကြောင့်အောက်ကကြသွားခဲ့တဲ့ပညာရေးကိုကျွန်တော်တို့ကပြန်ပြီးတော့ဆွဲတင်နိုင်မှာဆိုလို့ရှိရင်ကျွန်တော် decentralization လုပ်ရမယ်လို့ကျွန်တော်ယူဆတယ်။အဲဒါကြောင့်ဒီပညာရေးအခုလွတ်တော်မှာဆွေးနွေးနေတဲ့အဲဒီအမျိုးသားပညာရေးဥပဒေမူကြမ်းတို့ပေါ့နော်။အဲ့ဒီဥစ္စာမှာအဓိကရှိနေတဲ့ဟိုချုပ်ကင်မှုတွေအားလုံးကိုရှော့ချလိုက်ပါ။အဲ့တော့အမျိုးသားပညာရေးကောင်စီမရှိလို့မရှိလို့လည်းရပါတယ်။ဘာကြောင့်လဲဆိုလို့ရှိရင်သူကိုယ်တိုင်ကဒီအခန်းသုံးအပိုက်ခွဲငားမှာကတက္ကသိုလ်ကောလိပ်များသည်လွတ်လပ်သောကိုယ်ပိုင်ဆိုင်ရာစီမံခန့်ခွဲခွင့်ဖြင့်ရပ်တည်ခြင်းဆိုတဲ့မူကိုရှေ့မှာသူကမူအနေနဲ့ပဲရှေ့ထားခဲ့ပြီးတော့မှအဲ့ဒီမူဟာအဲ့ဒီမူကိုကျင့်သုံးတဲ့နောက်ပိုင်းဥစ္စာတွေမှာကျတော့အကုန်လုံးတက္ကသိုလ်တွေကောလိပ်တွေအဲအကြောင်းတွေကိုအကုန်လုံးချုပ်ကင်ထားတာဖြစ်နေတဲ့အတွက်အဲ့ဒီချုပ်ကင်ထားတဲ့မြို့သားပညာရေးကောင်စီတို့နောက်ပြီးတော့သူ့ရဲ့သူကဒီမှာထပ်ပြီးကွဲလာမဲ့တက္ကသိုလ်များညီနိုင်ကောင်စီတို့ကအဲ့ဒီကဟာမျိုးတွေဘိုးချုပ်ကင်မှုတွေအားလုံးကိုရှော့ချလိုက်ပါအဲတက္ကသိုလ်များသူကသူရပ်တည်တော်ပါလိမ့်မယ်အဲသို့တော်လည်းအစိုးရအနေနဲ့ပညာရေးဝန်ကြီးဌာနအနေနဲ့မှာတော့ဟိုဒီပင်ဒီရှေ့ဆက်ရှောက်နေတဲ့ဥစ္စာတွေမှာသူကဒီမှာထိုင်းအကြောင်းအခုကဲပံ့ပိုးကူညီမှု supporting unit အနေနဲ့တည်ရှိပေးပါပန်းတန်ငွေတို့ဘာလို့ထောက်ပံ့ပေးပါအဲ့လိုပုံစံမျိုးနဲ့ရပ်တည်ပြီးတော့လွှမ်းမိုးချုပ်ကင်မှုမရှိဘဲနဲ့ကိုကြီးပံ့ပိုးမှုပုံစံမျိုးအနေနဲ့လုပ်ပေးပါလို့ပဲကျွန်တော်ကတော့ဆိုချင်ပါတယ
်။နောက်ကျွန်တော်ဒီဆွေးနွေးပွဲမှာဒီဟိုနောက်ထပ်ဒီပညာရေးလောကတယောက်လည်းရှိနေပါသေးတယ်ဆွေးနွေးဖို့သူစောင့်နေနည်းနည်းလေးကြာနေပါတယ်။ဒီ Thinking Classroom Foundation ကမတူတူမှာပါမတူတူမှာရေခုဒီလွတ်တော်ထဲမှာခု
ဟိ
ုဘော်လေးဟိုတဝက်နင်းနေပြီဖြစ်တဲ့ဒီဥရီချမ်းနဲ့ပတ်သက်လို့မပြင်းမဖြစ်ပြင်ရမယ့်အပိုင်းဆိုဘယ်အပိုင်းနေရှိမယ်လို့မြင်လဲခင်ဗျာ
။ဟုတ်ကဲ့အဓိကလက်မခံနိုင်တာကတော့ကျွန်တော်ဒီပညာရေးလူလက်ခွင့်ကိုခန့်သက်ထိန်းချုပ်ထားတဲ့ဥပဒေတွေဥပဒေဖော်ညွှန်းချက်တွေပါလာတာပါရှင်။အဲ့ဒါဥမာကျွန်တော်ဒီပညာရေးလူလက်ခွင့်ကိုထိန်းချုပ်ကန့်သက်တယ်ဆိုတော့ကျွန်တော်ဥမာ data alike သက်ဆိုင်ရာအကြောင်းလိုက်စီမံခန့်ခွဲခွင့်နဲ့ဆုံးဖြတ်ပိုင်ခွင့်ဆိုတဲ့အခွင့်အလမ်းကိုဖန်တီးပေးတဲ့ဥပဒေမဟုတ်ဘူးဆိုတဲ့အတိတ်ကိုပြောတာပါ။အဲ့တော့ဥပမာကျွန်တော်တို့ဒီအမျိုးသားပညာရေးကောင်စီကဥမာ6ကနေ10မှာပြတ်ထန်းတဲ့အမျိုးသားပညာရေးကောင်စီဖွဲ့စည်းခြင်းနဲ့လောပိုင်းခွင့်တွေကိုကြည့်ခြင်းအဖြစ်ကျွန်တော်ထင်ရှားတာကိုတွေ့ရတယ်။ဥပမာတစ်ခုကိုပြီးပြောရင်ဥပမာတင်ယူညွှန်းနှန်းကိုထင်ကျုံတဲ့ကိစ္စပေါ့နော်။အဲ့မှာဆိုပုံမှန်29မှာသူဘာကိုပြောထားလဲဆိုတော့အစိမ့်ပညာရေးကိုအောက်ထည်ပုံမိအကြောင်းများတွင်ယူလက်တိတင်ကြားတင်ယူမှုနှင့် လွတ်လပ်စွာစီမံခန့်ခွဲရေးစနစ်ကိုကျင့်သုံးမည်ဟုသာဖော်ပြတယ်။အဲ့တော့ကြည့်လိုက်ရင်တော့သူကလွတ်လပ်ခွင့်ပေးထားတယ်လို့ကျမတို့ဟိုဥပဒေရရှိတယ်။ဒါပေမဲ့အမြင့်သားလားအာမဟုတ်ဘူးရှင်။ဟိုလူဖြစ်နေတဲ့ကိစ္စပါပေါ့နော်။အဲ့ဒီဝန်ကြီးဌာန73ခုအောက်မှာတက္ကသိုလ်ကောလိပ်တွေကိုတို့ကဆက်လက်ထားရှိမှာဖြစ်ပြီးအဲ့ဒီတက္ကသိုလ်တွေကိုလည်းကျမတို့ခုနပြောတဲ့အမျိုးသားပညာရေးကောင်စီရဲ့စီမံခန့်ခွဲမှုနဲ့ဆုံးဖြတ်ပိုင်ခွင့်ရှိတဲ့အောက်မှာပဲကြောက်ရတယ်။အဲ့ဒါက consistent မဖြစ်ဘူး။အဲ့တော့ဒီဥပဒေကြောင်းမှာတော့လွတ်လပ်ခွင့်ပေးသလိုနဲ့အနှစ်သာရအားဖြင့်အဲ့ဒီနှစ်ခုရဲ့ consistent မဖြစ်တာကိုကြည့်ရင်ပေါ့ရပညာရေးလွတ်လပ်ခွင့်ကိုကန့်သတ်ထိချုပ်တယ်ဆိုတော့တွေ့တယ်။ဒါကကျမတို့အစင်းမြင့်ပညာအောက်မှာရှိရ
။ဟုတ်ကဲ့။
ဒီမှာတော့အခြေခံပညာအောက်မှာဆိုလို့ရှိရင်ကျမတို့ဥမာမတင်မနေရဒီမူလတန်းပညာရေးကိုပဲသူတို့ဆက်လက်ပြဋ္ဌာန်းတဲ့အတွက်အဓိကကလည်းအစင်းမပြေဘူးရှင်။တကယ်တမ်းဖြစ်တင်တာတော့ကျမတို့အလေတန်းကျမတို့ NNI အနေနဲ့လည်းအလေတန်းမတင်မနေရပညာရေးကိုကျမတို့ကဟိုပါပေါ့နော်မူဝါဒရကံပေးထားတယ်။အပေါ်ကကျွန်တော်ကလေးတွေလုံလောက်တဲ့အသက်အရွယ်နဲ့ကျွန်တော်ဒီကလေးစစ်သားကလေးလူသမားတွေရဲ့ကိစ္စကိုပပပြဖို့ထည့်သွင်းစဉ်းစားတဲ့ရှုထောက်နေကျွန်တော်တို့ကလည်းဒီမူလရဲမတင်မနေရဘူး။ဒါပေမဲ့အဲ့ဒါကမူလရဲမတင်မနေရဟာကိုပဲပြီးတော့ပြန်ဆန်းတယ်။နောက်တစ်ခုကကျွန်တော်တို့ဒီတောင်းသားတွေရဲ့ဒီစစ်စစ်ဆမ်မီဝက်စနစ်နဲ့ဒီ tuition စနစ်ကိုအားပေးတဲ့ပညာရေးပုံစံမျိုးပဲကျင်းရစနစ်ကိုပဲတော်တယ်ဥပဒေပြဋ္ဌာန်းချက်တွေပြန်ပါလာတာမျိုးတွေပေါ့
ဟုတ်ကဲ့ကျေးဇူးပါမသက်သူမနောက်တစ်ခုကဒီမဖြူဖြူအောင်လည်းပြန်ပြီးအလှည့်ပေးချင်ပါတယ်မဖြူဖြူအောင်တမင်းနှစ်လောက်တော့အချိန်ရမယ်ဒီဥပဒေမှာမူချမ်းမှာပြင်ရမယ်အပိုင်းတွေကိုပေါ့နော်ဟိုအဓိကအရေးကြီးတဲ့အပိုင်းတွေနဲ့မပြင်မဖြစ်ပြင်ကိုပြင်ရမယ်ဆိုရင်ဘယ်အပိုင်းလို့ပြောလို့ရမလဲမဖြူဖြူအောင
်ဟုတ်ကျွန်မတို့လည်းဒီအနန္ဒီယာစီဝေးဘက်မှာလည်းကျွန်တော်ဆွေးနွေးခဲ့ပူးပါတယ်အဲ့ဒါဘာလဲဆိုတော့ကျွန်တော်အခုအဓိကဒီပြင်ဖြစ်နေတဲ့ကိစ္စတွေကကျွန်တော်မူဝါဒတွေကိုတေချာမတေချာမဆွေးနွေးခဲ့ဘူးပညာရေးမူဝါဒတွေကိုဒီစားဒီလေလေသူမိထားမှုမရှိတဲ့အတွက်ကြောင့်မလို့ဒါဖြစ်နေလဲဆိုတော့ဥပဒေမူကျမ်းကအရှိကအမှုနဲ့နောက်ကအထက်လက်တွေကအငြင်းဟိုစန့်ကျင်ဘက်တွေဖြစ်နေတာပေါ့နော်ဆိုတော့အရှိကအမှုနဲ့နောက်ကပြန်ပြန်ချိန်နေတဲ့ခါကျတော့ကျွန်တော်တို့ဒီဥပဒေမူကျမ်းကိုကလိုအပ်ချက်တွေအများကြီးရှိနေတာကိုတွေ့ရတယ်ဆိုတော့ကျွန်မခုနပြောတဲ့အချက်တွေထဲမှာလည်းကျွန်မမဖြစ်မပြင်မနေရပြင်စီခြင်းတဲ့အချက်တွေပါတယ်လို့ပဲအခုဟိုကျွန်တော်တို့ဟိုခုနဆရာတို့ပြောတဲ့ဆရာတို့မတူတူမှာတို့ပြောတာလည်းကျွန်မထောက်ခံပါတယ်ဒီဟိုတက္ကသိုလ်ကိုကိုပိုင်စီမံခံခွဲပိုင်ခွင့်ရှိဖို့ပေါ့နော်ဆိုတော့ချုပ်ကန့်မှုတွေကျွန်တော်ဖယ်ရှားပေးဖို့နောက်တစ်ခုကကျတော့ဟိုအဲ့လိုမျိုးဖြစ်တဲ့အခါကျတော့ကျွန်တော်တို့အောင်းနေပါကဟိုဆရာဒီအောင်းအုပ်ချုပ်ရေးပိုင်းကကိုကိုယုံကြည်မှုလည်းမရှိဘူးအဲ့တော့တာဝန်မှုတာဝန်ခံမှုလည်းမရှိဘူးကိုပိုင်ဆုံးဖြတ်ပိုင်ခွင့်လည်းမရှိတော့ကျွန်တော်တို့အရင်တိုင်းမဲ့အထက်ကိုလွှဲထားနေမှုပေါ့နော်ဆိုတော့အထက်ကိုအထက်ဆင်းဆင်းအထက်ဆင်းဆင်းဆိုရဲပုံစံမျိုးပဲဆက်ပြီးတော့ဖြစ်နေမှာဆိုရင်ကျွန်တော်တို့ပညာရေးပြည်ပြောင်းလဲမှုကဟိုဒုံကြီးနဲ့ဖြစ်သွားမှာပါ
ကဲမဖြစ်ပြောရင်ကျွန်တော်ဒီဆွေးနွေးပွဲအချိန်လဲစီသွားမလို့ဟိုဒီလောက်နဲ့ပဲကျွန်တော်ဟိုရက်လိုက်ကြတာပေါ့နော်ပါဝင်ဆွေးနွေးပေးကြတဲ့လူတွေအားလုံးကိုလည်းကျေးဇူးတင်ပါတယ်တခြား email နဲ့ဆက်သွယ်တဲ့လူတွေနောက်အကြောင်းမသိလို့မခွန်နိုင်တဲ့လူတွေအတွက်ကိုလည်းအထူးတောင်းပန်ပါတယ်ခင်ဗျာ
ကိုအောင်လွင်ဦးစီစဉ်ထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လေလိုင်းဆွေးနွေးကန်ကိုနားဆင်ခဲ့ရတာပါတပတ်နှစ်ကြိမ်ထုတ်လွှင့်ပေးနေတဲ့ဓာတ်ရိုက်လေလိုင်းဆွေးနွေးကန်အစီအစဉ်တွေကိုအင်ကာနဲ့စနေညတိုင်းမှာဓာတ်ရိုက်ဖန်ယူနားဆင်နိုင်ပါတယ်ရှင်
American ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။ American သမ္မတ Barack Obama ဟာ April လနောက်ပိုင်းကဂျပန်နိုင်ငံကိုသွားရောက်ခဲ့ပြီးဒါဟာလွန်ခဲ့တဲ့18နှစ်အတွင်း American သမ္မတတူရဲ့ပထမဆုံးနိုင်ငံတော်ခရီးစဉ်လည်းဖြစ်ပါတယ်။သမ္မတ Obama ဆိုရဟာအာရှ Pacific ဒေသကိုဆက်လက်အာရုံစိုက်လှုပ်ဆောင်နေပြီးကမ္ဘာပေါ်မှာဂျပန်နိုင်ငံဟာ American ပြည်ထောင်စုရဲ့အရေးပါတဲ့မဟာမိတ်နိုင်ငံတွေထဲကတစ်ခုဖြစ်တယ်ဆိုတာကိုဒီခရီးစဉ်ကမီးမောင်းထိုးပြနေပါတယ်။အမေရိကန်ပြည်ထောင်စုနဲ့ဂျပန်နိုင်ငံတို့ဟာဒုတိယကမ္ဘာစစ်အတွင်းအကြီးအကျယ်ဆစ်ဖြစ်ခဲ့ကြပေမဲ့နောက်ပိုင်းမှာတော့အရင်နည်းဆုံးမဟာမိတ်တွေဖြစ်လာခဲ့ပါတယ်။မိမိတို့နိုင်ငံဟာကုန်သွယ်ပတ်နိုင်ငံအဖြစ်နဲ့သာမကဘဲ G7, G20, အာရှပစိဖိတ်ဒေသစီးပွားရေးပူးပေါင်းဆောင်ရွက်မှုဖိုရမ်နဲ့ကမ္ဘာကုန်သွယ်ရေးအဖွဲ့တို့လိုဒေသတွင်းနဲ့ကမ္ဘာလုံးဆိုင်ရာအဖွဲ့အစည်းတွေမှာလည်းစီးပွားရေးအရနီးနီးကပ်ကပ်အတူရှင်တွဲရပ်တည်လာနေကြတာဖြစ်ပါတယ်။အမေရိကန်နဲ့ဂျပန်နိုင်ငံတို့ရဲ့ကြေပြတ်တဲ့ပူးပေါင်းဆောင်ရွက်မှုတွေထဲမှာအီရန်နဲ့ယူကရိန်းတို့လိုနိုင်ငံတကာစိန်ခေါ်မှုတွေကနေကမ္ဘာလုံးဆိုင်ရာဖွံ့ဖြိုးမှုအကူအညီပေးရင်းနဲ့ဒေသရင်းပြဿနာတွေအထိပါပါဝင်ပါတယ်။ဒေသရင်းလုံခြုံရေးပဋိပက္ခတားဆီးရေးနဲ့တည်ငြိမ်မှုအာမခံနိုင်ဖို့အတွက်အမေရိကန်ဂျပန်မဟာမိတ်ဆက်ဆံရေးဟာအရေးပါတဲ့အခန်းကဏ္ဍမှာရှိနေပါတယ်။ဂျပန်နဲ့အမေရိကန်နိုင်ငံကြားအပြန်အလှန်ပူးပေါင်းဆောင်ရွက်မှုနဲ့လုံခြုံရေးသဘောတူစာချုပ်ရဲ့ပထမဆုံးအချက်အရနိုင်ငံသလုံးအနေနဲ့အပြည်ပြည်ဆိုင်ရာနဲ့ပတ်သက်တဲ့အငင်းပွားမှုတွေမှာပါဝင်ရတဲ့အခါတိုင်းနိုင်ငံတကာငြိမ်းချမ်းရေးလုံခြုံရေးနဲ့တရားမျှတမှုကိုမထိခိုက်ရအောင်ငြိမ်းချမ်းတဲ့နည်းလမ်းကိုအသုံးပြုဖြည့်ရှင်းဖို့ဘယ်နိုင်ငံကမှချိန်းချောက်မှုတွေအင်အားသုံးဖြည့်ရှင်းတာတွေမလုပ်ကြဖို့ဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့ဂျပန်နိုင်ငံတို့ဟာဒီမူအတိုင်းလိုက်နာဆောင်ရွက်သွားမှာဖြစ်ပါတယ်။ပင်လယ်ကြောင်းဆိုင်ရာကိစ္စရပ်တွေအပါအဝင်ဒ ဒေသတွင်းညင်းပွားမှုတွေကိုစစ်ဆက်ဆွေးနွေးအဖြေရှာပြီးငြိမ်းချမ်းစွာအဖြေရှင်းသွားကြဖို့မိမိတို့နှစ်နိုင်ငံစလုံးကအတူရက်တီတောင်းဆိုလိုက်ကြောင်းသမ္မတဥပမာကပြောကြားလိုက်ပါတယ
်။ All of us have responsibilities to help maintain basic rules of the road and an international order so that
နိုင်ငံတကာစံနေအခြေခံစီးမင်းတွေကိုထိမ့်သိမ်းကူညီဆောင်ရှောက်ဖို့အတွက်ကျွန်တော်တို့အားလုံးမှာတာဝန်တွေရှိပါတယ်။ဒါမှသာနိုင်ငံကြီးတွေရောနိုင်ငံငယ်လေးတွေအားလုံးမျက်မျက်တတာလိုက်နာဆောင်ရွက်သွားကြမှာဖြစ်တယ်လို့ပြဿနာတွေကိုလည်းငြိမ်းချမ်းတဲ့နည်းနဲ့ဖြေရှင်းသွားနိုင်မှာဖြစ်ပါတယ်
။အမေရိကန်ပြည်ထောင်စုဟာပစိဖိတ်ဒေသနိုင်ငံဖြစ်တယ်လို့နောက်အခါမှာလည်းဒီလိုပဲဆက်ပြီးရှိသွားမှာဖြစ်ပါတယ်။အမေရိကန်ရဲ့လုံခြုံရေးနဲ့တာယာဝါပြောမှုဟာဒီဒေသရဲ့အနာဂတ်နဲ့ခွဲခြားလို့မရပါဘူး။ဒါကြောင့်မိမိအနေနဲ့အာရှပစိဖိတ်ဒေသမှာအမေရိကန်ရဲ့ဦးဆောင်မှုအခမ်းအနားကိုဦးစားပေးအနေနဲ့ဆက်လက်လှုံ့ဆော်နေတာဖြစ်တယ်လို့သမ္မတဥပမာကပြောပါတယ်။မိမိတို့မဟာဗျူဟာရဲ့အခြေခံအုတ်မြစ်နဲ့ဒေသတွင်းလုံခြုံရေးနဲ့စီးပွားရေးတိုးတက်မှုရဲ့အခြေခံကတော့ဂျပန်နိုင်ငံအပါအဝင်မဟာမိတ်တွေနဲ့မိမိတို့ရဲ့သမိုင်းဝင်သဘောတူစာချုပ်ဖြစ်တယ်လို့သမ္မတဥပမာကပြောကြားသွားကြောင်းပါခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြီးပါပြီ။
အခုနားဆင်ခဲ့ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါရရှင်။အခုမနေ့ပိုင်းထုတ်လွှင့်ချက်တွေကိုမနေ့၈နိုင်ကနေ၉နိုင်အထိတစ်ချိန်၊နေ့လယ်၁၂နိုင်ကနေနေ့ခင်း၁နိုင်အထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါရရှင်။ဒီကနေ့မနေ့ဖက်အစည်းအဝေးအဆုံးမတက်ခင်မှာမြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမဆုမြတ်မွန်ကတလှည့်ကြီးညာပေးပါဦးမယ်ရှင
်။မြန်မာစစ်တပ်နဲ့ပတ်သက်တဲ့စီးပွားရေးလုပ်ငန်းတွေမှာအမေရိကန်ကယင်းနှီးမြှုပ်နှံမှုမလုပ်ဖို့တားမြစ်ထားတဲ့ပိတ်ဆို့အရေးယူမှုနဲ့မြန်မာနိုင်ငံထဲမှာတာဝန်သိယင်းနှီးမြှုပ်နှံမှုလုပ်နေသလားဆိုတာကိုသုံးသပ်နိုင်ဖို့အစီရင်ခံစာတင်ပြရမယ့်လိုအပ်ချက်ကိုဆက်လက်တက်တန်းတိုးဖို့အတွက်မြန်မာအရေးဆောင်ရွက်နေတဲ့ US Campaign for Burma အဖွဲ့နဲ့လူ့အခွင့်ရေးဆောင်ရွက်နေတဲ့အဖွဲ28ဖွဲ့ကသမ္မတဘရက်အိုဘားမားကိုတောင်းဆိုလိုက်ပါတယ်။2013ခုနှစ်တုန်းကချမှတ်ထားတဲ့ဒီအရေးယူမှုသက်တမ်းဟာအခုဧပြီလထဲမှာကုန်တော့မှာမို့ဆက်လက်သက်တမ်းတိုးဖို့တောင်းဆိုတာဖြစ်တယ်လို့ US Campaign for Burma ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ American စီးပွားရေးလုပ်ငန်းတွေကိုမြန်မာနိုင်ငံထဲမှာစီးပွားရေးလုပ်နိုင်ဖို့အရင်တုန်းကအရေးယူတန်ခတ်မှုတွေကို2013ခုနှစ်မှာဖယ်ရှားပေးခဲ့ခြင်းကစစ်တပ်နဲ့ပတ်သက်တဲ့လုပ်ငန်းတွေမှာ American စီးပွားရေးတွေကိုယင်းနှီးမြှုပ်နှံမှုမလုပ်အောင်လို့ဆက်လက်ပိတ်ပင်တားမြစ်ခဲ့ပါတယ်။ဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေနဲ့2015ရွေးကောက်ပွဲဟာလွတ်လပ်မြတ်တဲ့ရွေးကောက်ပွဲဖြစ်ဖို့လိုအပ်တဲ့ဖွဲ့စည်းပုံပြင်ဆင်ရေးကိုအမေရိကန်ကထောက်ခံတယ်ဆိုတာကိုပြပြတသားပြသဖို့အတွက်သမ္မတဥပမာအနေနဲ့မြန်မာနိုင်ငံယင်းနှီးမြှုပ်နှံမှုဆိုင်ရာအရေးယူတန်ခတ်မှုတွေကိုတက်တန်းတိုးရမယ်လို့ US Campaign for Burma ရဲ့မူဝါဒရေးရာဒါရိုက်တာ Rachel Wakeley ကပြောပါတယ်။သတင်းသမားတွေ၊လယ်သမားတွေ၊အခွင့်အရေးတောင်းဆိုလှုပ်ရှားသူတွေ၊လူ့အခွင့်အရေးဆောင်ရွက်နေသူတွေ၊လူနည်းစုတိုင်းရင်းသားတွေကိုဆက်လက်ဖမ်းဆီးနေတာတွေကိုနဲ့တခါဒီတည်င်းလွတ်လပ်ခွင့်ကိုတစ်ဖက်ကပြန်ပြီးတော့ထိန်းချုပ်နိုင်ဖို့ဆောင်ရွက်နေတာတွေတခါမြန်မာအစိုးရဟာမြောက်ကိုရီးယားအစိုးရနဲ့ကောင်းမွန်တဲ့တန်တမာဆက်ဆံရေးဆက်လက်ထားရှိနေတာတွေကိုထောက်ပြပြီးတော့မှဒီအရေးယူတန်ခတ်မှုတက်တန်းတိုးဖို့အတွက်တောင်းဆိုထားကြပါတယ်ရှင်တခါဒီနိုင်ဂျီးရီးယားနိုင်ငံမြောက်ပိုင်းရွာတစ်ခုကမိန်းကလေး၈ယောက်ကိုဘိုကိုဟာရမ်အစ္စလာမ်စစ်သွေးကြွတွေကဖမ်းဆီးသွားတယ်လို့ရွာကန်တွေကပြောပါတယ်တနင်္ဂနွေနေ့ကတနက်သမားတွေဟာရွာထဲကိုအတင်းဝင်လာပြီးတော့မိန်းကလေးငယ်တွေကိုခေါ်ဆောင်သွားတာဖြစ်တယ်ဆိုပြီးဝါရဘီရွာသားတွေကပြောပါတယ်ယူကရိန်းနိုင်ငံမှာမေလ25ရက်ကျင်းပမဲ့သမ္မတရွေးကောက်ပွဲကိုရုရှားကဝင်ရောက်ဆွဖက်မယ်ဆိုရင်တော့ရုရှားနိုင်ငံရဲ့စီးပွားရေးကိုတော်တော်ထိခိုက်စေမယ့်နောက်ထပ်အရေးယူတန်ခတ်မှုတွေကိုအမေရိကန်ကချမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးကပြောလိုက်ပါတယ်ရှင်
ဒီကနေ့အတွက်နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမဆုမြတ်မွန်ကြေညာပေးခဲ့တာပါဒီမနက်စီစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Citric Franklin ဖြစ်ပါတယ်ရှင်ကျွန်မကတော့ခွာညိုပါညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေနားဆင်နိုင်ပါတယ် VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.